တပတ်တရင်သုံးသက်ချက်စကားဝိုင်းဆွေးနွေးပွဲမှာကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းမှုချုပ်မစ္စတာအီဘရာဟင်ဂမ်ဘာရီမြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးနာဖအစိုးရအဖွဲ့ခေါင်းဆောင်တွေနေအကျေချုပ်ဘဝနဲ့နေနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဒါအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တိုင်းရင်းသားစီလုံးညီညွတ်ရေးပါတီကြမ်းခိုင်ဖွံ့ဖြိုးရေးအသင်းတို့ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့နောက်ပိုင်းမှာကုလသမဂ္ဂအဖွဲ့ချုပ်ကိုပြန်လည်ထွက်ခွာသွားပြီတဲ့နောက်အခြေအနေတွေဘယ်လိုရှိနေတယ်ဆိုတဲ့ကိစ္စတွေကိုသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ဒီနေ့ဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်ထားတဲ့ဧည့်သည်တော်တွေကတော့ပြည်ထောင်စုမြန်မာနိုင်ငံညွန့်ပေါင်းအစိုးရအဖွဲ့ကုလသမဂ္ဂကိုယ်စားလှယ်ဒေါက်တာတောင်းထွန်းအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်နေတဲ့သင်းဘဝမဲဂဇင်းအေဒါဟောင်းဒေါက်တာဦးတက်မောင်တန်းနဲ့ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေးလာအကဲကပုဂ္ဂိုလ်ဦးဝင်းမင်းတို့ဖြစ်ကြပါတယ်။ကျွန်တော်ခင်မောင်ငိမ့်ကတော့ RFA ရုံးချုပ်ကနေပြီးဒီပုဂ္ဂိုလ်၃ဦးကိုတယ်လီဖုန်းနဲ့တပြိုင်တည်းဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးသွားမှာဖြစ်ပါတယ်။ဒီမစ္စတာဂမ်ဘာရီဟာနာအဖခေါင်းဆောင်တွေ NLD ပါတီခေါင်းဆောင်တွေနောက်ဒီတဆညာတို့ကျန်းဖွန်တို့ကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အပြင်ဒီညောင်နှပင်းစခန်းမှာအမျိုးသားညီလာခံတက်ရောက်နေကြတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းပဲပထမအဦးဆုံးအကြိမ်ပြင်သူကတွေ့ဆုံခွင့်ရခဲ့ပါတယ်။ဒါပေမဲ့လို့88မျိုးဆက်ចောင်းသားများအဖွဲ့တို့နော်တခြားဒီမြန်မာနိုင်ငံရေးလောကမှာပါဝင်လှုပ်ရှားနေကြတဲ့ဒီပုံကိုယ်တွေနဲ့တွေ့ဆုံတာမရှိတဲ့အတွက်ကြောင့်မို့လို့ဒီမိုကရေစီအင်အားစုတွေဘက်ကတော့မစ္စတာဂမ်ဘာရီရဲ့ခရီးကိုအားရမှုမရှိခဲ့ကြပါဘူး။တစ်ဖက်မှာဆိုလို့ရှိရင်လည်းပဲနာဖာအစိုးရကမစ္စတာဂမ်ဘာရီကိုလှည့်စားလိုက်ပြန်ပြီဆိုပြီးတော့ဝေဖန်သုံးသပ်တာတွေလည်းပဲကျွန်တော်တို့ကြားရပါတယ်။နာဖာအစိုးရအနေနဲ့ကတော့ဒီပုဂ္ဂိုလ်ကတော့လှည့်စားလိုက်ပြီဆိုပြီးတော့ဂျင်းနှတ်ချင်းနဲ့ဂျင်းနှတ်နေမှာပါပဲ။ဒါပေမဲ့မစ္စတာဂမ်ဘာရီယာလည်းပဲအတွေ့အကြုံရင်ပြီးပုဂ္ဂိုလ်တယောက်ဖြစ်တဲ့အတွက်ကြောင့်သူ့ကိုလည်းပဲကျွန်တော်တို့အထင်သေးလို့တော့မရပါဘူး။အခုမကြာခင်လာမယ့်ရက်ပိုင်းအတွင်းမစ္စတာဂမ်ဘာရီဟာသူတွေးရှိခဲ့တာတွေသူသုံးသပ်မိတာတွေကိုဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာပြန်လည်ပြီးတော့တင်ပြသွားမှာလည်းပဲဖြစ်ပါတယ်။ဒီတော့ဒီခရီးစဉ်နဲ့ပတ်သက်ပြီးတော့နောက်ဆုံးပေါ့လေဖြစ်ပေါ်လာတဲ့အခြေအနေအရရကို NCGUB ညမောင်းအစိုးရကိုယ်စားလှယ်ဒေါက်တာတောင်းထွန်းအနေနဲ့ကဥစွာပထမစပြီးတော့သုံးသပ်ပြပါလားခင်ဗ
ျဟုတ်တယ်ခင်ဗျဥက္ကမောင်ကြီးကျွန်တော်တို့မစ္စတာဂမ်ဘာရီကကုလသမဂ္ဂလုံခြုံရေးကောင်စီကိုလာမဲ့သင်းတာနေ့မှာဒါမြန်မာနိုင်ငံခရီးစဉ်နဲ့ပတ်သက်လို့သူ့ရဲ့ကြွေးရှိချက်တွေသုံးသပ်ချက်တွေကိုတင်ပြဆွေးနွေးဖို့အစီအစဉ်ရှိတယ်လို့ကျွန်တော်တို့သိရပါတယ်ဒါဟာတော်တော်စိတ်ဝင်စားစရာကောင်းပါလေဥရပိုင်းအတွင်းမှာကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ဗမာပြည်ရေးကိစ္စဟာနိုင်ငံကနိုင်ငံရေးဇက်ကုံပေါ်မှာတော်တော်လေးကိုအာရုံစိုက်ခံရတဲ့ကိစ္စတစ်ခုဖြစ်တယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်။နော်ကြာဒီကျွန်တော်တို့ပြီးခဲ့တဲ့မကြာသေးခင်မှာလုပ်ခဲ့တဲ့ APEC အစည်းအဝေးမှာဒါ American သမ္မတကြီး George Bush ကိုရိုင်းဗမာပြည်ကိစ္စကိုတွန်းတွန်းတိုက်တိုက်ဆွေးနွေးခဲ့တယ်။ဟုတ်လား Condoleezza Rice ကလည်းပဲဒီဗမာပြည်ကိစ္စကိုသက်ဆိုင်ရာနိုင်ငံသားဝန်ကြီးအနေနဲ့ဆွေးနွေးခဲ့တာတွေ့သလိုနောက်တစ်ဖက်မှာလည်းပဲအဲလိုဘက်ကလည်းပဲကမ္ဘာအလုံးသမားတမကအဖွဲ့ချုပ်ကြီးကလည်းပဲအာရမလိုအားဖြင့်စီခိုင်းမှုပေါ်မှာအခြေခံပြီးတော့ဒီဗမာပြည်ကိစ္စကိုလုံခြုံရေးကောင်စီကိုလွှဲပြောင်းပေးတာပေါ့နော်ဆက်ပြီးတော့လိုအပ်သလိုဆောင်ရွက်ဖို့လွှဲပြောင်းပေးဖို့ဆုံးဖြတ်လိုက်တာကိုလည်းကျွန်တော်တို့တွေ့ရတယ်အထွေထွေညီလာခံကလည်းပဲဗမာပြည်ဒုက္ခရေးအခြေအနေနဲ့ပတ်သက်လို့တော်တော်လေးကိုပြင်းပြင်းထန်ထန်ရှိတဲ့ဆုံးဖြတ်ချက်တခုကိုချမှတ်လိုက်တာတွေ့ရတယ်ကျွန်တော်တို့28ရက်နေ့လုံခြုံရေးကောင်စီမှာမစ္စတာဂမ်ဘာရီရဲ့ဆွေးနွေးမှုအပြီးမှာနောက်28ရက်နေ့မှာလည်းပဲကလေးစစ်သားစုဆောင်မှုကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာဆွေးနွေးဖို့ရှိပါတယ်ဆိုတော့မြန်မာနိုင်ငံကကလေးစစ်သားစုဆောင်မှုနဲ့ပတ်သက်လို့ဒီကျွန်တော်တို့ black list ပေါ့နော်ဒီစည်ရင်းထဲမှာဝင်တဲ့အခါကျတော့ဒီကိစ္စနဲ့ဆက်နွယ်ပြီးတော့လည်းပဲဒါရိုက်ခတ်မှုတွေကျွန်တော်တို့ဖြစ်လာမယ်ဆိုတော့လာမယ့်သတင်းပတ်တွေအတွင်းမှာကျွန်တော်တို့ဘာဖြစ်လာမလဲဆိုတော့စိတ်ဝင်စားစရာပဲခုနကမ်ဘာရီရဲ့ခရီးစဉ်နဲ့ပတ်သက်လို့ကတော့အမေရိကန်နိုင်ငံသားကြီးဌာနကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့လည်းပဲဟလာရတဲ့ရလတ်အပေါ်မှာတော့ကြီးကြကြမရှိတဲ့အတွက်ကြောင့်မလို့မကြေလည်ဘူးဆိုတာပြောထားသလိုဟလာဒီဇင်ဘာလအတွင်းမှာကျွန်တော်တို့ဆုံးဖြတ်ချက်တစ်ခုကိုချမှတ်နိုင်အောင်ကြိုးပမ်းမယ်နော်စရုပ်နိုင်ငံကိုသွားပြီးတော့လည်းညှိကြတယ်လို့တာဝန်ရှိတဲ့မစ္စတာနီကိုလတ်စ်ဖရန်ကနေပြောထားတာတွေ့တော့ဒီဇင်ဘာအတွင်းရောမြန်မာနိုင်ငံရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီကနောက်တစ်ဆင့်ဘာလုပ်မလဲဆိုတာဟာအမတန်စိတ်ဝင်စားစရာကောင်းတဲ့အခြေအနေရှိနေတယ်လို့တော့ကျွန်တော်တို့သုံးသပ်လို့ရပါတယ်
ဒီကိုသောင်းတွေဟို
ဟုတ်ကဲ့ဆရာဦးတင်မောင်တန်းပြောပါခင်ဗျ
အမေရိကန်ကနေမှတရုတ်နိုင်ငံကိုဗမာရေးထောက်ခံလာအောင်ဂျိုပန်းဆောင်ရွက်တယ်ဆိုလို့ရှိရင်ရောအလားအလာဘယ်လိုများရှိလဲမသိဘူ
းဟုတ်ကဲ့ဟိုကျွန်တော်တို့ဒီတရုတ်နိုင်ငံကိုဗမာပြည်ရေးကိစ္စမှာထဲထဲဝင်ဝင်ဆောင်ရွက်လာအောင်တော့နိုင်ငံတွေတော်တော်များများဝိုင်းဂျိုပန်းနေတာကျွန်တော်တွေ့ရတယ်ဗျဟိုနီကိုလတ်ဆန်ကသွားသလို တို့ EU ဘက်ကလည်းကျွန်တော်တို့စူးစမ်းနေတယ်ချာဒီနိုင်ငံခေါင်းဆောင်တွေလည်းပဲကျွန်တော်တို့ကြိုးပမ်းနေတာကျွန်တော်တွေ့ရတယ်မစ္စတာကမ်ဘာရီကိုယ်တိုင်လည်းပဲအာဆီယံတရုတ်ဒီအစည်းအဝေးကာလမှာပီကင်းကိုသွားပြီးတော့ဗမာပြည်ရေးကိစ္စကိုဆွေးနွေးခဲ့တယ်လို့ကျွန်တော်တို့သိရတယ်ဒါကြောင့်မို့လို့ကျွန်တော်မြင်တာကတော့ကျွန်တော်တို့သဘောထားကတော့ဗျာတရုတ်နိုင်ငံအနေနဲ့ဒီဗမာပြည်မှာမျိုးသားပြန်လည်ပြည်ညာရေးဖြစ်ဖို့ထဲထဲဝင်ရောက်ဆောင်ရွက်စီခြင်းတဲ့သဘောထားရှိတယ်ဒီသဘောထားကိုလည်းပဲကျွန်တော်တို့ဒီကျွန်တော်တို့မှာရှိသမျှအလားဒီလမ်းတွေပေါင်းစုံကနေပြီးတော့ဒါတိုင်းဖြစ်ဖြစ်သွားဝိုင်းလိုပဲဖြစ်ဖြစ်ကျွန်တော်တို့အမြဲတမ်းပေးနေတာပါပဲ
ဟုတ်ပါတယ်နိုင်ငံတကာကတရုတ်ကိုဒီနေရာမှာပါဝင်ပြီးတော့မြန်မာအစိုးရဘက်မှာတွန်းအားပေးဖို့လို့เนาะချော့မော့ပြောင်းပြပြောဆိုဖို့ဒါကိုသူတို့ကဖြစ်စေချင်တယ်လို့တရုတ်ပြည်ကအခုဆိုလို့ရှိရင်ဘာပဲပြောပြောသူလည်းအင်အားကြီးနိုင်ငံတစ်ခုဖြစ်လာပြီးဒါအပြင်ဗမာပြည်နဲ့ကပ်ရက်ဖြစ်နေတဲ့အတွက်ကြောင့်ဒီအနောက်နိုင်ငံအုပ်စုတွေကနေဘယ်လိုပဲစီပွားရေးပိတ်ဆို့တန်ခတ်တယ်ဘာဆိုတာတွေလုတ်ပေးမယ်လို့ဒီတရုတ်ကနေပြီးတော့တစ်ဖက်ကပံပိုးနေတွေကတော့မြန်မာနာဖခေါင်းဆောင်တွေအနေနဲ့ကလည်းပဲအနောက်အုပ်စုကိုဂရုစိုက်မှာမဟုတ်ပါဘူးဒါကြောင့်လည်းပဲဒီတရုတ်ကိုဝိုင်းပြီးတော့ပြောနေကြရတာပေါ့လေအဲ့တော့ခုနကဦးတောင်းတို့ပြောထားတဲ့အကြောင်းစကားဆက်ရလို့ရှိရင်ဒီမစ္စတာကမ်ဘာရီကဒီရှေ့လာမဲ့တနင်္လာနေ့မှာလုံခြုံရေးကောင်စီမှာသူတွေ့ရှိခဲ့တာတွေသုံးသပ်မိတာတွေသတိရင်ခံမယ်ဆိုတော့ကအဲ့ဒီလုံညိုရေးကောင်စီအစည်းအဝေးမှာပေါ့လေဒီမစ္စတာကမ်ဘာရီရဲ့တွေ့ရှိချက်တွေပေါ်မှာသူတို့ကြားနာရုံတက်တက်ပဲလားခင်ဗ
ျကျွန်တော်ထင်ပါတယ်ဒီကြားနာဖို့လောက်ပဲဖြစ်နိုင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီသုံးချက်ချက်လုပ်ဖို့ဆိုရင်ဒါအချိန်ယူရမယ်အနေထားရှိတယ်အဲကျွန်တော်တို့နားလည်ထားတဲ့လောက်ကတော့အမေရိကန်ကဒီစိတ်တူကိုယ်တူနိုင်ငံတွေကြားထဲမှာတော့သူတို့သုံးချက်ချက်မူကြမ်းတစ်ခုကိုညှိနှိုင်းပြီးတော့လုပ်နေကြတော့တလားတော့ကျွန်တော်ရှိနေပြီကျွန်တော်တို့သိရတယ်အဲဒါပေမဲ့လို့တခြားเนาะကျွန်တော်တို့ဒီတရုတ်တို့ရုရှားတို့ကတာတို့စတဲ့နိုင်ငံတွေနဲ့လည်းညှိဖို့လိုမယ်ဆိုတော့အဲနိနာပိုင်းရဆိုလို့ရှိရင်အဲ့ညှိတဲ့ဟာရအချိန်ကာလတချို့တော့ယူလိမ့်မယ်ဖြစ်နေဒါပေမဲ့လို့ဒီဇင်ဘာထဲမှာတော့အဲကျွန်တော်တို့အမေရိကန်နိုင်ငံကတော့တခုခုကိုမဖြစ်ဖြစ်အောင်လုပ်လိမ့်မယ်ဆိုတော့အရေးအကြောင်းတွေကျွန်တော်တို့တွေ့ရတယ
်အခုဒီမစ္စတာကမ်ဘာရီရဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့ကိုဝင်းမင်းအနေနဲ့ကြတော့ဘယ်လိုများမြင်မိလဲခင်ဗ
ျဒီခရီးစဉ်ကတော့ဒီလုပ်ငန်းစဉ်တခုလို့တော့ရှိမှဖြစ်ပါတယ်ဒီသွားခဲ့တဲ့အဲခီးစင်မှာဖြစ်ခဲ့တဲ့အနေအထားတစ်ခုတည်းကိုတော့ကြည့်လို့ရှိရင်တော့အားလုံးမကြည့်စုံလို့ကျွန်တော်ထင်တယ်လေအဲခါကျတော့ဒီလုပ်ငန်းစဉ်ဆက်သွားမဲ့အနေအထားကိုကျွန်တော်တို့ပို့ပြီးတော့ဦးစားပေးဖို့ကြည့်ဖို့လိုပါလိမ့်မယ်အဲခုနကသွားခဲ့တဲ့ဒီခီးစင်မှာဖြစ်ခဲ့တာတွေနဲ့တွေ့ချုံခဲ့တာတွေနဲ့ပေါ့နော်ဟိုပြောခဲ့တာတွေဆွေးနွေးပုံတွေကြည့်လို့ရှိရင်တော့ဒီလောစင်မှာအားရနိုင်တဲ့အနေအထားကတော့ဟိုတွေ့မှာမဟုတ်သေးပါဘူးအဲဒါပေမဲ့ခုနကဒီ report တင်လာမဲ့ကိစ္စမှာပေါ့နော်ခြေတနည်းလာမှာလုပ်မဲ့ကိစ္စမှာဘယ်လိုဆက်ပြီးတော့တုံ့ပြန်မှုတွေရှိလာမလဲဟလာပါဆက်လို့မလဲအဲ့ဒါကကျွန်တော်ထင်တယ်အဲပို့ပြီးတော့စောင့်ကြည့်ဖို့ရည်ကြီးပါတယ်အဲ့ဒီမှာဒီကျွန်တော်အနေနဲ့ခုနကဒေါက်တာသောင်းထွန်းပြောခဲ့တဲ့ပုံမှာပေါ့နော်ဒီတစ်ခေါက်ကတော့လောလောဆယ်ဟလာဒီအဲနားထောင်ပြီးတော့ဟိုဘာမှလောလောဆယ်ဟိုမလုပ်ပဲနဲ့အချိန်တစ်ခုယူမဲ့အနေအထားမျိုးစစ်ကောင်းဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့ဒီကမ်ဘာရီနဲ့ဒီသူ့ရဲ့ခီးစင်မှာအဓိကပြောခဲ့တာကဒီသူ့ရဲ့ဟိုတကယ်ကိုကွန်ကရစ်ပေါ့နော်ဟလာဟိုလက်ဆုပ်လက်ခံပြနိုင်တဲ့ဟလာအာတကယ်ဟိုဖြစ်စင်နေဖြစ်လာပို့အတွက်သူအနေနဲ့ပြောလင်းပါတယ်ဆိုတော့သူကဒီတောက်ဆူခဲ့တဲ့ချက်တွေအားလုံးအပေါ်မှာအဓိကထားပြီးသူကပြောခဲ့တာပေါ့အဲ့ဒီခါကျတော့နာဖဒီပုချုပ်တီဘက်ကနေပြီးတော့နော်ဟိုတုံ့ပြန်လာနိုင်အောင်သူအနေနဲ့အချိန်တစ်ခုကိုဟိုစောင့်မယ်ဆိုတဲ့အခြေအနေမျိုးဖြစ်ဖို့များပါတယ်အဲ့နောက်တစ်ခုလည်းဒီသူ့ရဲ့ဒီခီးစင်ရဲ့ရွယ်ချက်ကိုကြည့်မယ်ဆိုလို့ရှိရင်တော့ဟလာမေလာတော့တောက်ခဲ့တာတော့ဆက်ဆက်ရေးစားလုပ်ခဲ့တယ်အဲဒီတစ်ခါတော့ရတဲ့အခါမှာတော့ဒီဆက်ဆံရေးပိုကောင်းလောင်လို့ပြီးတော့အလိုအပြန်လန်ခြေတင်ပေါ့လေနော်ဟိုခွဲလဲနေကြတဲ့ကိစ္စတွေကိုညှိနှိုင်းကြမယ်ဆိုတော့သူကဒီဆက်ဆံရေးဘိုင်းတစ်ခုကိုတိဆောက်ပြီးတော့အဲအလိုပေါ့ဟိုသွားမယ်နေတာမျိုးရှိတဲ့အခါကျတော့ဒီဆုံးဖြတ်ချက်ချဖို့ဒီအမေရိကန်အနေနဲ့ပေါ့နော်လုပ်မယ်ဆိုလို့ရှိရင်လေသူအချိန်တော့သူလည်းနေယူမဲ့အနေထားတော့ရှိပါဒါပေမဲ့ဟိုနှစ်ကုံအထိတော့အချိန်လို့မရဘူးပေါ့လေဘာလို့ဆိုအလုံးကကြောင်းသွားမယ်နေတာရှိရအောင်
ဟုတ်ပါတယ်ခင်ဗျာခုနကကိုဝင်းမင်းပြောတာကဒီကိုလုံရီကောင်စီမှာဗမာပြည်အဂျန်ဒါကိုရောက်ဖို့အတွက်တော့ထောက်ခံခဲ့တဲ့နိုင်ငံတွေပေါ့နော်ဒီလက်ရှိလုံရီကောင်စီရဲ့ဖွဲ့စည်းပုံကနှစ်ကုံလို့ရှိရင်အပြောင်းလဲတွေဖြစ်မယ်။ဒါကြောင့်လဲဆိုတော့ဒီအာဂျင်တီးနာတို့နော်ဒီဂျပန်တို့နေရာမှာနိုင်ငံအစ်စ်တွေဝင်လာမှာဆိုတော့ဟလာဒီထောက်ခံခဲ့တဲ့နိုင်ငံတွေဒီရှိနေတော့မှာလုံးတင်လုံးထိုက်တဲ့အချိန်ကောင်းလို့တော့ဒါဆုံးဖြတ်ချက်ချက်မှတ်ရေးကိုလိုလားတဲ့နိုင်ငံတွေရဲ့သဘောထားရှိတာတော့ကျွန်တော်တို့တွေ့နေရပါတယ်
ဟုတ်တယ်နော်ပြီးခဲ့တဲ့ရက်ပိုင်းကဟိုကုလသမဂ္ဂအထွေထွေညီလာခံမှာဒီမြန်မာနိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဟလာသူတို့ဆုံးဖြတ်ချက်မူကြမ်းတစ်ခုတင်မယ်ဆိုတဲ့အချိန်တော့လည်းခုနကဦးတောင်းတော်ပြောလိုပဲဒီအဖွဲ့ဝင်နိုင်ငံတွေအပြောင်းလဲဖြစ်နိုင်တာကိုများညှော်ကိုလို့လာတော့မသိဘူးပေါ့လေနားအပါအစိုးရက ဒီကိစ္စကိုဒီအချိန်ရွှေ့ဆိုင်းပေးဖို့လို့သူတို့အစိုးတင်သွင်းခဲ့တာရှုံးသွားတယ်ဆိုတော့ကျွန်တော်တို့ကြားလိုက်ရသေးတယ်။နားဖအစိုးရပေါ်မှာတော့ဖိအားပေးမှုတွေကများတဲ့ပို့ပို့ပြီးတော့များလာနေတာပေါ့လေ။ဟိုဥတည်မောင်တန်းကရောအခုဒီခရီးစဉ်နဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်မိသေးလဲခင်ဗျ။အ
ဲကျွန်တော်ကတော့အထူးတွေအဲမျောလင့်ထားတာလည်းသိတော့မရှိဘူးလေ။ဘာလို့လဲဆိုတော့ဟိုအားမလို့အားမရဖြစ်တယ်ဆိုတာကညောင်းနေထားတာများလို့ရှိရင်တော့အားမလို့အားမရဖြစ်မှာပေါ့လေ။ဆိုတိတ်ဘာမှတိတ်ညောင်းနေမထားလို့ရှိရင်ဘာမှအားမရစရာအကြောင်းလဲတိတ်ရှိပဲလို့ကျွန်တော်တော့တိတ်မထင်ဘူးပါ။
ဟုတ်ကဲ့ဒါကတော့ဒီလိုညောင်းနေထားတာမရှိဘူးလား။ဟိုတိတ်ညောင်းနေချက်မထားဘူးဆိုတာကလည်းပဲကျွန်တော်တို့ဟိုကြည့်ရမှာကဒီနာဘအစိုးရကဟလာအင်မတန်ကိုဒီအမြင့်တွေ့နေတဲ့ဒီလာအနာတကူလို့ဖြစ်နေတာဟုတ်ချက်ချင်းလည်းငင်းတော့ဂျုံစာကြီးနဲ့တော့အဖြေရတော့မပေါ်နိုင်ဘူးပေါ့ဗျာ။နောက်ခုနကကိုဝင်းမင်းပြောသားတာဒီမစ္စတာကမ်ဘာရီနေနဲ့ကဒီနာဘဆိုတာနဲ့သူကဆက်ဆံရေးလေးလမ်းပွင့်လာအောင်သူစူးစမ်းတယ်။အခုနောက်တစ်ဆင့်မှာဒီလမ်းကြောင်းပေါ်မှာထပ်ရှိခိုင်အောင်လုပ်ပြီးတော့နောက်သူပြောခဲ့တာတကူရှိရတယ်မှာလေမစ္စတာကမ်ဘာရီကနာဘခေါင်းဆောင်နေနဲ့တွေ့တဲ့အခါမှာသူ့အနေနဲ့ဒီတခါတော်တော်လေးအခြေတင်ပြောခဲ့တာတွေရှိတယ်ဆိုပြီးတော့အဲ့ဒီလောက်တော့သူပြောသွားတာကျွန်တော်တို့ကြားလိုက်မိပါတယ်။ဒီမှာမူတည်ပြီးတော့ဒီစီတောက်ပြီးတော့ဗောလေသူရှေ့ကိုတဖြည်းဖြည်းချင်းတော့ဆက်ပြီးတော့ကြိုးစားသွားလိမ့်မယ်လို့ယူဆရတာပါပဲဗျဟုတ်ကဲ့ဥတ္တမောတန်ပြောပါခင်ဗျာ
ဟိုပြဿနာကလာဘကခုလုံနေတာတွေကိုသူကဘလို့အတိတ်ပဲပြန်လဲကောက်ယူလဲဆိုရဲပေါ်မှာအများကြီးမူတည်တယ်လေမူတည်ရဲ့ဆိုတာကဗျာအဲကျွန်တော်တို့ကြားထားတဲ့အတိုင်းကအမေရိကန်ဝင်တိုက်မယ်လို့ဒါသူကဒီလိုလက်ခံယုံကြည်ထားတယ်ပေါ့ယုံကြည်ထားတာကအဲစစ်ကောင်းဆောင်တယောက်ကယုံကြည်ထားတာလည်းဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်ရင်စစ်တပ်ကောင်းဆောင်မှုတစ်ခုလုံးကယုံကြည်ထားတာလည်းဖြစ်ရင်ဖြစ်မယ်ပေါ့ဟိုပြဿနာကတကယ်လို့အဲ့ဒီယုံကြည်မှုကိုကျွန်တော်တို့ကအဖြေရှင်းနိုင်မှုဆိုလို့ရှိရင်လုံးသမျှတွေအားလုံးကငါ့ကိုတိုက်ဖို့လုပ်နေတယ်ဆိုတဲ့တွင်နေရပဲကြည်မှာဖြစ်တဲ့အတွက်ကြောင့်မို့လို့တယောက်ကနားချတာဟူရောသူကလက်ခံယုံကြည်လာနိုင်မလားပေါ့ဘာလို့လဲဆိုတော့ဟိုဟိုသူကတိုက်တယ်လို့ယုံကြည်လာလို့ရှိရင်သူကပြင်ဆင်မှုတွေအကုန်လုံးနေတာတဘာဝဘာဝကြတဲ့ကိစ္စတစ်ခုပေါ့နော်ဒါကဟိုဟိုဒီတနေ့ကကျွန်တော်နားထောင်ဟိုတရားတွေကနားထောင်တော့တယ်အဲဒါအရင်ကသမရကာတာအီရန်နဲ့ပတ်သက်ပြီးပြောတဲ့အခါမှာနိုင်ငံတစ်နိုင်ငံခင်ဗျား Access of Evil တဲ့မှာနိုင်ငံတစ်နိုင်ငံကိုထည့်ထားတယ်ပြီးတော့အဲ့ဒီနိုင်ငံရဲ့နိုင်ငံတစ်နိုင်ငံကိုခင်ဗျားကိုဝင်တိုက်တယ်ပြီးတော့တပ်မတော်ကြီးတစ်ခုလုံးဖျက်ပစ်လိုက်တယ်ဆိုတော့အီရတ်ကိုဝင်တိုက်တယ်အီရတ်တပ်မတော်ကြီးတခုလုံးဖျက်ပြစ်လိုက်လို့ရှိရင်အဲ့ဒီ channel access of evil တဲမှာရှိနေတဲ့မကောင်းဆုံးဘဝင်ရောနိုင်ငံတွေထဲမှာရှိနေတဲ့နိုင်ငံတွေကသူတို့ကတော့တိုက်မှာပဲလို့ဖြင်းဖြင်းယုံကြည်လာတာကသဘာဝကျသလားမကျဘူးလားဆိုတော့နိုင်ငံကြီးအကဲဖြတ်ချက်မိကုန်းတခုကိုမေးဖို့လိုအပ်နေတယ်လို့သမရကာတာကအီရန်နဲ့ပတ်သက်ပြီးပြောတော့ကပြောသွားတယ်လေဆိုတော့သမရကာတာပြောသွားတဲ့စကားကကျွန်တော်ထင်တယ်သဘာဝကျတယ်လို့ထင်တယ်ဆိုတော့ဟိုကျွန်တော်တို့ကဒါနိုင်ငံတကာမှာဖိအားပေးတယ်ကျွန်တော်လူမျိုးလုပ်စင်ရဆိုရင်တော့နိုင်ငံတကာမှာဖိအားပေးတာလေးကျွန်တော်တို့ဒါတွေကတော့သူ့ဟာသူသွားနေတာပေါ့တော့တော့ခုနအပြောင်းလဲတစ်ခုဖြစ်လာဖို့ဆိုလို့ရှိရင်တော့နာဖကဒီလိုလုပ်နေတာဒီကိုသူ့ဘူလာကြည့်နေနေတယ်ငါ့ကိုတိုက်နေတာပါဆိုတာကဒီပြောင်းပြီးသူကြည့်နိုင်သလားပေါ့ဒါတယောက်တည်းကကြည့်နိုင်လားမကောင်းဆောင်မှုအုပ်စုကြီးတစ်ခုလုံးကကြည့်နိုင်သလားပေါ့ဆိုတော့အခုတတိယကတော့ကျွန်တော်တို့နိုင်ငံတော်လှုပ်ရှားမှုတွေရောဗမာနိုင်ငံကြီးမှာကျွန်တော်တို့လုပ်နေတာတွေအကုန်လုံးကလည်းခေါင်းဆောင်တယောက်ကြောင့်ဖြစ်နေတယ်ဆိုတော့ယူဆချက်ပေါ်မှာကျွန်တော်တို့လုပ်နေတာပေါ့ဒီအဲ့ဒီယူဆချက်ကမှန်ကမယ်ဆိုလို့ရှိရင်တော့အဲကျွန်တော်တို့ရဲ့ဟာရဏတစုံပြရတာနိုင်တယ်ဒါမှမဟုတ်တမလို့ခေါင်းဆောင်မှုတစ်ခုလုံးကဖြစ်လာတယ်ဆိုလို့ရှိရင်တော့ကကျန်တာကတော်တော်ဝေးလိမ့်မယ်လို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ဟိုဥတ္တမတိုင်ဟိုဥစ္စာလေအဲ့ဒီ American စီးရီးယားဝင်ရောက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကအဲဗမာနေနဲ့ပြောရတော့ကျွန်တော်တို့ဗမာပြည်ဒီမိုကရေစီလှုပ်ရှားမှုအနေနဲ့တခါမှကျွန်တော်တို့ဗမာပြည်ကတနာကိုစီးရီးရရှင်းရှင်းမှုနိုင်ငံခြားတပ်တွေဖိတ်ခေါ်ဖို့ဒါကျွန်တော်တို့မော်ဒန်မရှိဘူးเนาะဒါတွေလည်းကျွန်တော်တို့အခါကပြောခဲ့
ပါပါဒါပေါ်တော့မှန်တယ်
ဟိုမြို့သားဒီမိုကရေစီပွဲချုပ်အနေနဲ့လည်းဒီတွဲဆုံဆွေးနွေးတဲ့ကမ်းလှမ်းခဲ့တာတွေရှိတယ်เนาะရှစ်လေးလုံးចောင်းသားကောင်းဆောင်တွေရာအခုနောက်ဆုံးလှုပ်ခဲ့တဲ့လှုပ်ရှားမှုမှာသူတို့အနေနဲ့မြစ်တာရခံတာကတွဲဆုံဆွေးနွေးရေးကိုနော်ရနိုင်တဲ့အရှင်ကစကြစီခြင်းပါလေဆိုပြီးမြေတရခံတာရနော်သူတို့ဘလောက်ပြော့ပြောင်းလဲဆိုရင်ရနိုင်တဲ့အရှင်ကကိုစကြစီခြင်းပဲပြောင်းနေပြောင်းအခန့်အတတ်တွေမထားပဲနဲ့ဆိုတော့ဒါကကျွန်တော်တို့ဘက်ကသဘောထားတွေပေါ့နော်ဆိုတော့အဲ့ဒီသဘောထားတွေအခြေခံနေပေါ်မှာလေပဲကျွန်တော်တို့ပြီးခဲ့တဲ့18 minute အတွင်းမှာဒါ Mr. Rosali ဟလာ envoy နေနဲ့လုပ်ခဲ့တဲ့အချိန်မှာလည်းပဲကျွန်တော်တို့ဟလာဒီဖြစ်နိုင်ခြေတွေညှိနိုင်ခြေတွေကိုချပြပြီးတော့ဆွေးနွေးခဲ့တယ်ကမ်းလှမ်းခဲ့တာတွေရှိတယ် ကနေ့အချိန်လည်းပဲမစ္စတာဂမ်ဘာရီကြီးစံမှာလည်းပဲအဲဒါကလုပ်ငန်းရှင်တစ်ခုအနေနဲ့ပါပါတယ်နော်ကျွန်တော်တို့ဒီဒီမိုကရေစီအားစုပတ်တရားသဘောထားတွေနော်ကျွန်တော်တို့တွေးဆဆွေးနွေးဆိုတာဟုတ်ပါတယ်အဖက်မှာတော့ကျွန်တော်တို့ဘာမှအရေးအယံမတွေ့ရဘူးအမျိုးသားညီလာခံကနေ့ဆက်ဆုပ်ရိုက်ပြီးတော့အဆုံးသတ်ဖို့စူးစမ်းနေတယ်နော်ဒါပေမဲ့ကျွန်တော်တို့မြင်တာကတွေးဆဆွေးနွေးရေးနဲ့အမျိုးသားပြန်လည်ပြည့်မြတ်ရေးဆိုတာအားလုံးကဆန္ဒရှိကြမယ်ဆိုရင်အချိန်နှောင်းတယ်ဆိုတာမရှိပါဘူးဒါလည်းပဲအကောင်းဆုံးတိုင်းပြည်အတွက်အကောင်းဆုံးမိနာဖြစ်တယ်ဆိုတော့ကျွန်တော်တို့ကတော့ဒီသဘောထားပေါ်မှာပဲဆက်ပြီးတော့ပြတ်သွားမယ်အဲလုံညွေးကောင်စီမှာဒီနေ့ကျွန်တော်တို့အဲဒီရှင်းနေဆိုတဲ့အပိုင်းမှာလည်းပဲကျွန်တော်တို့တွဲဆုံဆွေးနွေးပေါင်းတဲ့အပြည့်စင်မှုဟာကိုကျွန်တော်တို့လက်မလွတ်ပါဘူးအဲ့ဒီပေါင်းတဲ့ကပဲကျွန်တော်တို့ဆက်ပြီးတော့သွားနေဦးမှာပါဟု
တ်ကဲ့အဲဟိုဝင်းမြန်ပါ
ဆောဘင်းမြန်ပြော
ဟုတ်ကဲ့ဟိုအဓိကကတော့ဟိုအမေရိကန်နိုင်ငံအနေနဲ့ကမြန်မာနိုင်ငံလိုမျိုးပေါ့နော်ဟိုစစ်ရေးရဟိုဝင်ပြီးတိုက်ဖို့ဆိုတာကဟိုအလားလားမရှိသလောက်ပဲလို့ပြောလို့ရပါတယ်ဖြစ်နိုင်ချေပေါ့နော်ဟိုယာကန်တို့ကပြောရင်တုံ့ကြရကန်တို့လို့ပြောလို့ရပါတယ်ဘာကြောင့်လဲဆိုတော့အမေရိကန်နိုင်ငံအနေနဲ့ကမြန်မာပြည်မှာဒီတကယ်ကိုစင်နေကပြူအားရအချိုးစည်းပွားပေါ့နော်မရှိဘူးလို့ပြောလို့ရပါတယ်အဲရှင်ကြည့်မယ်ဆိုရင်တော့စင်နေကပြူအားရအချိုးစည်းပွားရှိကြတာကတရုတ်တို့အိန္ဒိယတို့အဲ့လိုနိုင်ငံမျိုးတွေဖြစ်ပါတယ်အဲ့ဒီခါကျတော့မြန်မာဒီမိုစီအဖွဲ့ကဟိုခုနဒေါက်တာတောင်းတို့ပြောခဲ့တယ်လို့ပေါ့နော်ဟိုတောင်းတာကတော့မရှိဘူးတကယ်လို့တောင်းလာခဲ့ရင်တောင်းမှာအမေရိကန်အနေနဲ့လုပ်ပေးနိုင်မှာမဟုတ်ပါဘူးကျွန်တော်မြင်အဲ့တော့အဲ့ဒီချက်ကတော့ကျွန်တော်ကသိပြီးတော့ဟိုဖြစ်လာနိုင်ခြင်းမရှိတဲ့အတွက်တကယ်လို့ဟိုဘူဂျုတ်ဒီဘက်ကအရင်စိုးရင်လုံးကြရင်တော့လေဟိုစိုးရင်လုံးရကြရလို့ပဲကျွန်တော်တို့သုံးသက်ကြည့်ရမှာပေါ့နော
်။ဟုတ်ကျွန်တော်တို့
ဟုတ်ကဲ့ဒီလုံးကြွေးကောက်စီနဲ့ပတ်သက်လို့ရှိရင်လေ
ဟိုကတော
့ဟုတ်ကဲ့
ဒီကတော
့စီကြီးရမပြောနဲ့ပေါ့နော်ဒီစီးပွားရေးရအောင်ဆက်ခင်လို့ခုအနေထားကဟိုဖြစ်မှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ခုနကဒီနည်းနည်းချင်းကတ်နေတဲ့နိုင်ငံတွေကလက်ခံမှာမဟုတ်လေတရုတ်တို့ဟလာထိုင်းတို့ဒီနိုင်ငံတွေအနေနဲ့ကဟိုအပြန်လှမ်းပေါ့နော်နှစ်ဖက်ကြည့်တွေအားလုံးကဒီပေါ်မှာမိကိုအားထားနေကြတာ哦နေဆက်ခုနကုံသွေးကြီးရှိနေကြတယ်လေအဲ့ဒီခါကျတော့အဲ့ဒီစစ်ုံနဲ့ကျွန်တော်ရှင်းနေရောက်မှာမဟုတ်ပါဘူးအဓိကလွန်ကြေးကောက်စီအနေနဲ့ကောအမေရိကန်အနေနဲ့ကောဟလာကြိုးစားပြီးဆောင်ရွက်သွားမှာကနော်ဒီမိုစင်ရစုတွေအားလုံးလည်းတောင်းဆိုထားတာကကျွန်တော်မြင်ရတော့ခုနကတရားတော်ပြောခဲ့တယ်လို့ပဲမြို့သားပြည်နယ်တင်းမြေကြီးကိုအဓိကထားပြီးလှုပ်သွားကြမှာဖြစ်ပါတယ်အဲတရုတ်နိုင်ငံအနေနဲ့လည်းကျွန်တော်ထင်တယ်မြို့သားပြည်နယ်တင်းမြေကြီးနဲ့ပတ်သက်လို့ရှိရင်ထောက်ခံမဲ့လားလားအများကြီးရှိပါတယ်ဘာကြောင့်လဲဆိုတော့ဒီကိစ္စတစ်ခါဝန်ကြီးချုပ်ဆိုရင်တရုတ်ပြည်ကိုသွားခဲ့စဉ်ကနော်ဒီတရုတ်ဝန်ကြီးချုပ်အနေနဲ့ကအမျိုးသားပြည်နယ်တင်းမြေကြီးကိုလှုပ်ဖို့ဆိုပြီးတော့တရားဝင်အဲ့လိုလူသိရှင်ကြားတရင်မှာစပြီးတော့ထုတ်ဖော်ပြောလာတော့ကျွန်တော်တို့တွေ့ခဲ့ရပါတယ်
။ဟိုကျွန်တော်ကိုဝင်းမင်းပြောတာကကိုသောင်းထွန်းပြောတာကလုံးဝသဘောတူတယ်လေ။အမေရိကန်ဝင်မတိုက်နိုင်ဘူးဆိုတာ။ဟိုကျွန်တော်ပြောဆိုလိုတာကသူတို့ဘက်ကကြည့်ပြမို့ကိုပြောင်းလာပြောင်းအောင်ကျွန်တော်တို့ဘာတွေလုပ်နိုင်မလဲဆိုတော့ချင့်ကပ်မှုနဲ့နိုင်ငံတကာဖိအားပေးမှုဟာတွဲမနေလို့ရှိရင်ကြံစည်တာကနိုင်ငံတကာဖိအားပေးမှုနဲ့တရုတ်ကနေပြောတာကကြံစည်ရဲ့အဓိကဆိုတာတဲ့ဟုတ်ကဲ့တော့ရဲ့ခေါင်းဆောင်မှုတစ်ခုလုံးကဒါကတော့အမေရိကန်ကြီးတို့ဝင်ဆိုင်နိုင်မယ်ဆိုတာကြားထားတယ်လို့ကျွန်တော်ကနားလည်ထားတယ်လေနော်ဟိုဒါကိုကျွန်တော်တို့ကအတိတ်ပဲပြန်ကောက်ယူတဲ့အခါမှာဒါကတော့ဘွာလုံးကြံပြီးသူတို့ပြောနေတယ်လို့လည်းခင်ဗျားအတိတ်ပဲကောက်ယူလို့ရတယ်ဒါမှမဟုတ်ရင်သူတို့ရဲ့စီရေးရမျိုးသားရလူသတ်မှတ်ပုံရဒါကိုဖုံးဖြတ်ချက်ချပြီးတော့ထားပြီးသားဆိုလို့ရှိရင်ထားတယ်လို့လည်းကျွန်တော်တို့ကဒါကျွန်တော်နိုင်ငံရေးကိုချုပ်မြင်လို့ရတယ်ဆိုတော့ဟိုကျွန်တော်တို့များတော့အားဖြင့်ကျွန်တော်တို့ရဲ့အတိုက်ခံနိုင်ငံကြီးကကြည့်နေကြတာကအာဒါကတော့ဘုရုပ်တရားဒီလိုပဲပြောနေကြတာပဲဆိုတာတော့ကြည့်တဲ့အခါကျတော့ကျွန်တော်တို့ရဲ့မဟာပြွာကိုစဉ်းစားတဲ့အခါမှာလက်လက်သွားတာလည်းရှိတဲ့အတွက်ကြောင့်မို့လို့ကျွန်တော်ဒီချက်ကိုထုတ်ပြောနေတာဖြစ်ပါလေကျွန်တော်ကဟိုဒါကတော့တက်မလို့စဉ်းစားတာအမှန်နဲ့ဆိုတဲ့သဘောနဲ့ကျွန်တော်ပြောနေတာမဟုတ်ဘူးအမေရိကန်မတိုက်နိုင်ဘူးဆိုတာအရှင်းတယ်တို့တော့သမ္မတကတာပြောထားတဲ့စကားဒီသဘာဝချတယ်လို့ကျွန်တော်ထင်တယ်နိုင်ငံရေးစဉ်းစားတဲ့အခါမှာမဟာပြွာစဉ်းစားတဲ့အခါမှာအရင်းနဲ့စဉ်းစားဖို့တလိုအပ်တယ်လို့ကျွန်တော်ထင်တယ်နော်ဆိုတော့
ဟုတ်ကဲ့
ဘာပြောတရားနဲ့တွဲမထားဘူးဆိုလို့ရှိရင်ပေးနေတဲ့ဖြီအားတွေလုံနေတာတွေဟာမာပြွာရထိရောက်နိုင်ပါမလားဆိုတဲ့မေးခွန်းတစ်ခုကိုကျွန်တော်ကဒါကျွန်တော်စဉ်းစားကြည့်တာ
ပါကျွန်တော်ခင်ဗျောင်းကြီးပါဒီအမေရိကန်ကနေပြီးတော့မြန်မာနိုင်ငံပေါ်မှာစစ်ရေးအရာဒီအရေးယူဟလာဝင်ပြီးတိုက်တယ်လို့ဘာလို့ဆိုရဲဟာကတော့ဘယ်လိုနည်းနဲ့မှဒါတော့ဖြစ်နိုင်စရာအခြေအနေမရှိပါဘူးဗျအခုခေတ်အချိန်ခါကြီးမှာဟလာနိုင်ငံတနိုင်ငံနဲ့တနိုင်ငံစီးရီးယားကျူးကျော်ဝင်ရောက်ဖို့ဆိုတာကလည်းတော်တော်ခက်တယ်နောက်အမေရိကန
်
မုံလေကိုယ်ပေါင်းသားအမေရိကန်အကျိုးစီးပွားကမြန်မာပြည်မှာဘာမှမရှိပဲဒီအရှေ့လက်ပိုင်းဒေသတွေဘာလို့မှအမေရိကန်သူ့အကျိုးစီးပွားအများကြီးရှိတယ်မြန်မာပြည်မှာကျတော့အမေရိကန်ကုမ္ပဏီကြီးတွေစက်ရုံကြီးတွေတည်ဆောက်ထားတာလည်းမရှိဘူးအမေရိကန်ပြည်သူတွေရဲ့အသက်အန္တရာယ်ထိခိုက်စရာလည်းဘာမှမရှိဘူးဗမာပြည်ကနေပြီးတော့သူတို့ရစရာလည်းဘာမှမရှိဘူးဒီတော့ကလက်လွတ်စပယ်ဒီလိုတော့ဝင်တိုက်ဖို့ဆိုတာတွေးတဲ့ပုံကိုယ်တွေက
ဟုတ်ကဲ့ဟုတ်ကဲ့
ตัวนี้มาไหมตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัว ကျွန်တော်တို့ပြောကြရင်အဲ့ဒီရှိတယ်ဆိုတော့ဗျာကျွန်တော်တွေ့နေတာကခုနရန်သူတမ်းမှမှုကိုသူတို့ကနေပြီးတော့အောက်ခြေကိုကျုံအောင်ကျွန်တော်တို့ဟိုမိုင်းသွင်းတာပေါ့ဗျာဟိုကနေတူတယ်ပြည်တော်စုပြိုကွေးအန်ဒီရရှိတယ်ဆိုတော့သဘောမျိုးနဲ့တူတူပဲကျွန်တော်တို့ပြည်တော်စုပြိုကွေးအညီယူလို့ရတယ်ပြိုကွေးစရာအကြောင်းကိုမကြည့်ဘူးเนาะသိမယ်ဆိုရင်အားလုံးကလက်ခံပါဟောပြည်တော်စုပြိုကွေးအန်ဒီရကို เนาะကျွန်တော်တို့ဒီဥတီရန်သူဖြစ်မှတ်ကိုသူတို့ဘက်ကိုပြန်လှည့်မလာအောင်လုပ်တဲ့နည်းပရိယာတွေဖြစ်တယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ဒီတက်မတော်ဘက်ကဒီကျွန်တော်ရာကြီးရာခံပြတ်တက်သားတွေထက်ခါတလဲလဲချပြနေတာကကျွန်တော်တို့ကမျိုးသားပြန်လဲပြင်မြေသွားဖို့เนาะကျွန်တော်တို့အဲ့ဒီမှာသွားဖို့ဆိုရတဲ့နေရာမှာကျွန်တော်အသေးစိတ်တွေတော့မှာကျွန်တော်တို့ဒီပြီးခဲ့တဲ့လပိုင်းနေမှာပြောကြဆိုက ဒီကျွန်တော်နိုင်ငံတကာဥပဒေအကြောင်းတွေရကုလသမဂ္ဂကနေလောက်တာတပိုင်းပဲတစ်ဖက်မှာလည်းအမျိုးသားပြန်လဲပြင်းပြရေးအတွက်ပြစ်နိုင်ရေးရှိတဲ့သဘောထားတွေနော်တပ်မတော်ကပူးပေါင်းဆောင်ရွက်လာအောင်ကျွန်တော်သဘောထားတွေကိုအချိန်ချင်းကျွန်တော်ချပြနေပါလေဆက်လက်ချပြသွားမှာပ
ါဒီအခုပြောနေတဲ့ဒီပြည်ပအနေနဲ့ပါလို့ပေါ့ဗျာခဏအသာထားပြီးတော့မူလဘာသာရပ်ကိုပြန်ပြီးတော့ကောက်အောင်မစ္စတာကမ်ဘာရီကလုံခြုံရေးကောင်စီမှာအစိုးရခန်းစားတင်သွင်းပြီးသွားတဲ့အခါကျတော့ဒီအစိုးရခန်းစားအရာဒီမြန်မာနိုင်ငံအစိုးရဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်တိတိယောက်ယောက်ဘာမှလှုပ်ထားတာမရှိပါဘူးဆိုတော့ကောက်ချက်မျိုးချလိုက်တဲ့အခါမှာလုံခြုံရေးကောင်စီနေနဲ့ဘာတွေလှုပ်လှနိုင်မလဲခင်ဗ
ျဟုတ်ကဲ့ဟိုပထမတစ်ဆင့်အနေနဲ့ကတော့ဗျာဟိုဆုံးဖြတ်ချက်တစ်ခုသွားဖို့ပေါ့နော်ဆုံးဖြတ်ချက်တစ်ခုကိုချဖို့ဆိုတဲ့နေရာမှာအဆင့်တွေလည်းအမျိုးမျိုးရှိပါတယ်နော်တို့ဒီဆုံးဖြတ်ချက်မူကြမ်းကိုညှိနှိုင်းမှုအချိန်ယူတာတို့နော်အဲ့ဒီကာလမှာနော်ဒီကျွန်တော်တို့လုံခြုံရေးကောင်စီဥက္ကဋ္ဌဖြစ်တဲ့သူကကြီးညာချက်ထုတ်ပြန်တာတို့အစစင်ပေါ့နော်အဲ့တော့ဒါရီယာဘလို့အနေထားမျိုးမှာဘလို့အရှိန်အဟုန်နဲ့သွားမလဲဆိုတဲ့ဟာကတော့ကျွန်တော်တို့စောင့်ကြည့်အောင်ပါပေါ့လေ
ဟုတ်ကဲ့အဲ့တော့ကိုဝင်းမင်းရောဟိုဗာမားပြောကြည့်လဲခင်ဗျအ
ဓိကတော့ဒီဟိုရှေ့ဆက်သွားဖို့ကိစ္စမှာကျွန်တော်များဒီလုံခြုံရေးကောင်စီနေတဲ့ကကြိုးပြင်တာလဲဖြစ်ကောင်းဖြစ်နိုင်ပါတယ်ဆိုလိုတာကဟလာဒီတိုးတက်မှုတွေရှိမလာလို့ရှိရင်နော်တိုးတက်မှုတွေရှိလာအောင်တော့ပေါ့နော်ဘလို့လုပ်ငန်းစဉ်တွေတတ်မှတ်ထားမလဲအဲ့တမဲ့ထားပြီးလို့ရှိရင်လုပ်ငန်းစဉ်တွေကိုတစ်ခုပြီးတစ်ခုအဲ့လိုပေါ့တစ်ခုမဖြစ်လာလို့ရှိရင်နောက်တစ်ခုဟလာအတက်လာမယ်အဲ့လိုမျိုးသူတို့လုပ်ငန်းစဉ်တွေကိုကြိုတင်တတ်မှတ်ထားတာဖြစ်နိုင်ပြီးတော့ဘယ်အဆင့်ရောက်လို့မှမရတော့လို့ရှိရင်ဟလာစပြီးတော့ကတော့ဟိုအရေးယူဖို့စဉ်းစားမလဲပေါ့နော်ဆိုတော့ကဆုံးဖြတ်ချက်ချဖို့စဉ်းစားမလဲပေါ့အဲ့လိုမျိုးတစ်ဆင့်စီသွားဖို့အလားအလာဖို့မရဘူးနောက်တစ်ခုအချိန်လဲတတ်မှတ်ကောင်းတတ်မှတ်နိုင်တယ်နောက်တစ်ခုကကျတော့လေအခုလက်ရှိကတော့ဒီချူရီတွင်းမှုရောကနေဒီကဆိုလုံနေတဲ့သဘောရှိတာပေါ့နော်လုံချင်းကောင်စီမှာရှိတယ်ဆိုရင်လည်းမစ္စတာကမ်ဘာရီသွားတဲ့ခီးစဉ်မျိုးဆိုလို့ရှိရင်အဲ့ဒီခါကျတော့ဟလာဒီရနဲ့မထည့်ရလို့ရှိရင်ပို့ပြီးထည့်ရောက်နေတဲ့ဟလာဒီလုံချင်းကောင်စီကနေပြီးတော့နော်တရားဝင်ဟလာဟိုပို့ထည့်ရောက်နေလုပ်ငန်းစဉ်တစ်ခုချပေးမလားအဲ့အဲ့လိုမျိုးနေထိုင်လဲပို့ပြီးတော့ဖြစ်လာနိုင်ပါတယ
်ဟုတ်ကဲ့ဟိုပြီးခဲ့တဲ့တလားနာလောက်ကကျွန်တော်တို့ဒီကုလသမဂ္ဂမှာမြန်မာအရေးကိုတင်သွင်းကြရတဲ့ဆိုတဲ့အချိန်တုန်းကပေါ့လေဒီကိစ္စကိုကျွန်တော်နည်းနည်းပြောခဲ့မှုပါတယ်ဒီတရုတ်နဲ့ရုရှားကသူတို့ကဗီဒီယိုအာဏာကင်ထားတဲ့နိုင်ငံတွေဖြစ်နေတော့ကမြန်မာနိုင်ငံနဲ့လည်းဆက်ဆံရေးကောင်းနေတဲ့အတွက်ကြောင့်မြန်မာနိုင်ငံအပေါ်မှာပြင်းထန်တဲ့ဒီတန်ခတ်မှုမျိုးတွေထည့်သွင်းလာလို့ရှိရင်တော့သူတို့လက်မခံဘူးလို့ကျွန်တော်တို့နားလည်ထားတာပေါ့လေဦးတင်မောင်တောင်အဲ့ဒီကိစ္စပဲလို့မြင်နေလဲခင်ဗျ
ကျွန်တော်ကတော့ဟိုညတော့အဖြစ်ဟိုတကယ်လို့တပ်မတော်တဲမှာခေါင်းဆောင်မှုရဲ့ပုံမူဝါဒအပြည့်မပြောင်းမှုပေါ့နော်အမှတ်တအခုခေါင်းဆောင်မှုအပြည့်နဲ့မပြောင်းမှုဆိုလို့ရှိရင်တော့ညတော့အဖြစ်ကုလသမဂ္ဂတုံချုံရေးကောင်စီကနေခုနဆက်ပြီးလှုပ်သွားတဲ့ဖြစ်ရာတွေကအကုန်လုံးကအဲကျွန်တော်နိုင်ငံတကာမှာတွေ့နေရတာတွေကတော့လူတွေအတုံးယုံအများကြီးပြင်မှဒါမှမဟုတ်လို့ရှိရင်ကလေးလေးတွေကမျက်ပြင်းဟောက်ပက်နဲ့ထုတ်ပြတ်သက်ငတ်ပြတ်သွားမှပဲကုလသမဂ္ဂတုံချုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကလက်တွေ့အကောင့်တွေဖော်လို့ရတဲ့အနေအထားကိုရတာတွေကအရင်အတိတ်တုန်းကတော့အဲ့ဒီလိုတွေ့ခဲ့ဘူးတာပေါ့လေဆိုတော့ဟိုသွားနေတဲ့ဟာကတော့ခုနပြောသလိုပေါ့နော်ဟိုကျွန်တော်စောစောခင်ဗျားတို့ပြောတာတွေအကုန်လုံးလည်းအမေရိကန်ဝင်မတိုက်နိုင်ဘူးဆိုတာလည်းဒါလည်းကျွန်တော်ခင်ဗျားတို့နဲ့အားလုံးနဲ့တုံးကသဘောတူတယ်နော်ဆိုတော့တက်မဲ့ပေါင်းဆောင်ပိုင်းအတွင်းထဲမှာအရင်ဟိုပြောင်းလဲလာအောင်ဘလုံကြီးတွေလည်းလုံနိုင်သေးလဲလဲပေါ့
ဒီအပြင်ပေါ့နော်ဒါကိုကျွန်တော်တို့ကစွန့်လို့ပြစ်ဖို့မဟုတ်ဘူးပေါ့နော်ဒါကတော့ကျွန်တော်တို့ပုံမှန်နိုင်ငံတကာဆက်ဆံရေးရတော့ဥဒ္ဒမကမှာအခုကျွန်တော်တို့ဆက်လုပ်နေတာတရားတော့ဒါကတော့ဆက်ပြီးသွားနေရမှာပဲပေါ့နော်ဆိုတော့ဒီပြိုင်ထဲမှာပဲဒီ direction ဒီသွားနေတဲ့လမ်းကြောင်းဟာအကျိုးသက်ရောက်မှုတွေဟာအတိတ်ကအတွေ့အကြုံရပြောရင်တော့နိုင်ငံဟာတော်တော်ကြီးဆုံးဖြတ်သက်သွားမှာပဲအောင်မြင်တတ်ကြတာများတယ်ဟိုတစ်ချိန်မှာပြောင်းရမယ်ဆိုတော့တန်မြတ်လုံးဝရှိကြမလို့ဘူးနော်ဆိုတော့လေဟိုရွေးချယ်ရရင်တော့ဒီဟာပထမရွေးချယ်မှဒါမှမဟုတ်မလုပ်လို့လည်းမဖြစ်တဲ့အနေအထားမှာလုပ်နေရတဲ့သဘောပေါ့နော်ဒါကြောင့်လည်းကျွန်တော်တို့ဘက်ကနေအဲရှင်းရှင်းလင်းလင်းနဲ့ပြောဖို့ဒုတိယကတော့ကျွန်တော်ကတော့အမေရိကန်ဆိုရအမေရိကရဲ့ရည်ဒီချက်ကိုအဖဖေးနော်ဟိုရံပဲသဘောဆောင်တာမျိုးမဟုတ်ဘဲနဲ့ဇုံတရားတော်ဥမာမကြိုက်သေးခင်က Condoleezza Rice ဟာဗီယက်နမ်ဘူသာမူဒါသာသူ့ယူတင်တယ်ဆိုပြီးတော့ပြောလာတာလည်းရှိတယ်ပေါ့လေဆိုတော့အခန်းသက်ကိုစဉ်းစားတဲ့အခါမှာဖိအားပေးတယ်ဆိုတာဒါအငင်းပွားစရာမရှိဘူးကျွန်တော်တို့နော်ဒီပါအနေနဲ့နော်ကျွန်တော်နိုင်ငံရေးအနေနဲ့လုပ်ရတာညင်တော့အခန်းသက်ဘယ်အခန်းသက်ကြီးကျွန်တော်တို့ဘလောက်သွားမလဲဆိုတဲ့ပြဿနာလေးမှာတခြားသောကောင်းဆောင်မှုတွေရတယ်အငင်းပြောင်းလဲလာရောဘယ်လိုလုပ်မလဲပေါ့ဒါလေးတွေပါထက်စဉ်းစားနိုင်ရင်လက်ရှိပေးနေတဲ့ဖိအားပို့ပြီးတော့ချီအောင်နိုင်တယ်ခုနပြောတဲ့ကလေးလေးတွေမြတ်ပင်ဟောက်ပဲအနေထားကိုမရောက်ခင်မှာကြောင်တဲ့ညဖြစ်လာနိုင်မလားဆိုတဲ့ဟာနဲ့နည်းနည်းစဉ်းစားကြည့်နေတာပါ
ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံအရေးကတော့အခုကဘယ်လိုလဲဆိုတော့ပမာပေးရရင်တော့ဒီယောဂမျိုးစုံဝင်နေတဲ့လူမမာကြီးတယောက်လိုပါပဲခင်ဗျာအဲ့တော့အခုမစ္စကမ်ဘာရီကသွားရောက်တဲ့အခါမှာသူတို့တင်ပြတောင်းဆိုခဲ့တဲ့အချက်လက်တွေတည်းမှာလားဒေါအောင်ဆန်းစုကြည်နဲ့တခြားနိုင်ငံရေးကျင်းသားတွေပြန်လှုပ်ပေးသင့်တယ်လားနောက်ပြီးတော့ဒီဖွဲ့စည်းအုပ်ချုပ်ပုံဒီဥပဒေရေးဆွဲတဲ့နေရာမှာဒီအားလုံးနော်တက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးဒီမိုကရေစီနည်းအရဒီပါဝင်ရေးဆွဲဖို့ဆိုတာမျိုးလည်းပါတယ်နောက်ပြီးတော့ကရင်ပြည်နယ်ထဲမှာအခုစစ်ရေးအရဒီကရင်တိုင်းရင်းသားတွေပေါ်မှာဖိနှိပ်ဟိုညှဉ်းပန်းနေတဲ့ကိစ္စတွေဒါတွေအကုန်လုံးရပ်ဆဲဖို့နောက်ပြီးတော့ ILO အဖွဲ့ကြီးနဲ့နော်ဦးပေါင်းဆောင်ရွက်မှုပိုးပြီးတော့ဟိုနီနီကကလောက်ကင်ဆောင်ရွက်တော့စတဲ့အချက်လက်တွေအများကြီးတောင်းတာတော့ဒါတွေအကုန်လုံးပေါ်မှာနားဖအစိုးရအနေနဲ့ကရှော့ပေးလာဖို့ကတော့ဟိုလောလောဆယ်မှာချက်ချင်းလည်းငင်းတော့ဖြစ်မလာနိုင်ဘူးပေါ့ဒီတော့မစ္စတာကမ်ဘာဒီရဲ့ဒီလုပ်ငန်းဟာအချိန်ယူရအောင်မယ်ဆိုတာကိုတော့သုံးသပ်လို့ရတာပေါ့ခင်ဗျာဒီတော့ကဒီမစ္စတာကမ်ဘာဒီအနေနဲ့အခုဒီလုံခြုံရေးကောင်စီမှာဒီအစီရင်ခံစာတင်သွင်းပြီးတဲ့နောက်သူတို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကဘယ်လိုရှုမြင်သုံးသပ်ကြမလဲဆိုတဲ့အပေါ်မှာသူတို့နောက်တစ်ဆင့်အစီအစဉ်ဟာပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်တို့ယူဆမိပါတယ်အဲ့တော့ဒီကနေ့ရတဲ့အချိန်လည်းပဲပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီသကဝိုင်းကိုတော့ကျွန်တော်တို့ဒီမှာပဲရန်နာပြရစီခင်ဗျာဒီအခုလိုပါဝင်ပြီးတော့သုံးသပ်ဆွေးနွေးပေးတဲ့အတွက်ကြောင့်ကုလသမဂ္ဂဌာနချုပ်မှာ NCGVB မြန်မာနိုင်ငံညွန်ပေါင်းအစိုးရကိုယ်စားလှယ်ဖြစ်တဲ့တာဝန်ထမ်းနေတဲ့ဒေါက်တာတောင်းတွန်းနောက်ပြီးတော့တင်ဘွားမဂ္ဂဇင်းအေဒါဟောင်းဒေါက်တာတမောင်တန်းနဲ့မြမအကြီးလေးလာအကဲပြပုဂ္ဂိုလ်ဦးဝင်းမင်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြစီခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ